အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့လူပေါင်းသစ်ဒီမိုကရက်တစ်ပါတီတွေအနေနဲ့အခုလာမယ့်ရွေးကောက်ပွဲဝင်ပြိုင်မဲ့သူတို့နေရာတွေမှာအနိုင်ရလိမ့်မယ်လို့လုံးဝမျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာဘယ်ပါတီကမှအပြတ်အသတ်အနိုင်ရဖို့မရှိပဲညွန်ပေါင်းအစိုးရအဖွဲ့ဖွဲ့ပြစ်လိမ့်မယ်လို့လည်းတုံ့တက်ထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းစုံပြောပြပေးပါဦးရှင်။
ပါတီတက်တဲ့၅နှစ်ရှိနေပြီဖြစ်တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF အနေနဲ့သူတို့ရှင်ပြိုင်မဲ့မဲဆန္ဒနယ်မြေတွေမှာအနိုင်ရဖို့မျှော်လင့်ထားကြောင်းပါတီကောင်းဆောင်ဦးခင်မောင်ဆွေက VOE ကိုပြောပါတယ
်။အဲကျွန်တော်တို့မှန်းတာကတော့အဓိကတော့ကျောင်းစုတော်ပေါ့။စစ်တပ်တော်နဲ့ဒီလိုနေရာပေါ့မှာအမှတ်အရ90တမလဲရဖို့ဆိုကျွန်တော်ညွှန်ပြထားပါတယ်။အင်ဂျင်ပါတီကအချိန်ငယ်၅နှစ်လောက်ရှိလာပြီးတော့ငယ်ငယ်ပတ်သက်တဲ့စိုက်ဝေါ်ပေါ့။ဒီနေ့ကိစ္စတွေမှာစပါလို့ကျွန်တော်ပါတီကကျွန်တော်ဘာရည်တကြောင်မလို့ဒီမျိုးပါစီရောဒီပါစီနဲ့ကျွန်တော်ဒီအငယ်ကြီးနဲ့ပတ်သက်တဲ့တဲ့ဝဲကအင်ဂျင်ပါတီကကျွန်တော်ပါတီရဲ့ဒီပါတီရဲ့အတူရဲ့အငယ်ကြီးအကျိုးစုံကနေကျွန်တော်ပါတယ်ဒီလမ်းဆောင်တဲ့ပါတီဖြစ်တဲ့ကြောင်သိရှိဖြစ်တဲ့ကြောင်လို့နောက်တစ်ဆဲတော့အင်ဂျင်ပါတီရဲ့အငယ်ကြီးဒီမြန်မာတခြားနိုင်ငံတွေကဒီရဲ့အဲ့ဒီလိုသက်သာကျွန်တော်တို့ကစားပြီးတော့ပတ်ဖို့မနေနေဘူးကကျောင်းတမလုံးမှာမရောက်ရှိနိုင်တဲ့ဆွေပါတီမျိုးရှင်နဲ့ပုံစံနဲ့ဖြစ်ပါတယ်။ကျောင်းစုကတခုသေးပါပဲ။အားလုံးကတခုပါပဲ။ကျောင်းစုကအားလုံးရဲ့အကျိုးသက်မျိုးပေါင်းစုံအကျိုးသက်ဆိုင်ဆိုင်ရှင်နဲ့ဆိုင်တော့ဒီမျိုးပေါင်းစုံရဲ့အစီအစဉ်ကလည်းခိုင်ရောက်လာတယ်ပါ။အဲတော့ရေးမှာတော့ဖြစ်ပြပါပဲ
။ NDF အနေနဲ့လွှတ်တော်ကိုယ်စားလှယ်လောင်းစုစုပေါင်း212ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အလားတူဒီပါကပြန်ရောက်လာတဲ့တက်ကြွလှုပ်ရှားသူတွေတည်ထောင်ထားတဲ့လူပေါင်းတစ်ဒီမိုကရက်တစ်ပါတီ DPNS အနေနဲ့ပထမဆုံးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတို့နေရာတွေနဲ့ပတ်သက်လို့ပါတီဥက္ကဋ္ဌဦးအောင်မိုးစောက VOE ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဝင်တဲ့နေရာတွေမှာတော့ကျွန်တော်တို့နိုင်ရမယ်ဆိုတော့ဒီသဘောသာကျွန်တော်တို့ရှိတယ်။ကျွန်တော်တို့မနိုင်နိုင်အောင်လည်းပဲကြိုးစားသွားမယ်။နိုင်လိမ့်မယ်လို့လည်းပဲကျွန်တော်တို့မျှော်လင့်တယ်ပေါ့နော်။နိုင်ငံရေးပါတီတစ်ခုဖြစ်တယ်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကိုမလွဲမသွေကျွန်တော်ဖြတ်သန်းမှာဖြစ်တယ်ဒီရွေးကောက်ပွဲကနေတဆင့်ပေါ့နော်လွတ်တော်နိုင်ငံရေး process ထဲမှာကျွန်တော်အနေနဲ့ပါဝင်မှုစ조사တာဖြစ်တယ်လွတ်တော်အတွင်းမှာကိုယ်နဲ့ဒီသဘောဆန္ဒတူတဲ့နိုင်ငံရေးအင်အားစုတွေနဲ့ပူးပေါင်းပြီးတော့အပြောင်းလဲကိုတိတိကျကျအကျိုးပြုခြင်းလို့ဖြစ်တယ
်တကယ်လို့များပါတီကြီးတွေရဲ့အနေထားရောဒီရွေးကောက်ပွဲနေထားရောကိုဘက်ကရှုံးခဲ့တာချပြီးတခုဖြစ်မယ်ဆိုလို့ရှိရင်ရောဒီလူပေါင်းတစ်ဒီမိုကရက်တစ်ပါတီနေနဲ့ဘယ်လိုဆက်ပြီးတော့လုပ်ဖို့ရှိမလဲပေါ့နော
်အဓိကကျွန်တော်တို့ရဲ့အဓိကမှာပြတာကခဏအပြောင်းလဲတွက်ဆိုလို့ရှိရင်ဒီဆက်တော်တဲ့နိုင်ငံရေး process ကိုလည်းဖျက်ရမယ်အော်ဒီမိုကရေစီရင့်တန်မှုနောက်သူကရှေ့ဆက်ပြီးဒီမိုကရေစီကိုဟိုရှေ့ဆက်ပြီးတွန်းနိုင်ဖို့ဆိုတာကလွှတ်တော်တဲ့နိုင်ငံရေး process ကလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ဒါကိုဖျက်ဖို့ဖျက်ရမယ်ဆိုတဲ့ကိစ္စတခုပေါ့နော်နောက်တစ်ခုကလွတ်တော်ရင်ပြင်ပပေါ့အစီအစိုးရရဲ့လှုပ်ရှားမှုတွေပြည်သူလူထုရဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေနဲ့လည်းပဲဒီနေ့အပြောင်းလဲကိုတွန်းတင်ဖို့လိုအပ်တယ်လို့ယူဆတယ်ဒီနှစ်ခုကအဟံချက်ကြီးချိတ်ဆက်ရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါကြောင့်မို့လွတ်တော်တွင်မှလည်းပဲသိတဲ့ဒါကကျွန်တော်ပါဖို့ပါမှာဖြစ်တယ
် DPNS အနေနဲ့လွတ်တော်ကိုယ်စားလှယ်စုစုပေါင်း20ဦးဝင်ရောက်ရှင်ပြိုင်သွားမှာပါပါတီကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်လောင်းအများဆုံးပါတီအဖြစ်စုစုပေါင်း1152ဦးရှိနေပြီးကြက်ကင်ဖွံ့ဖြိုးရေးပါတီကတော့ဒုတိယအများဆုံးအဖြစ်1134ဦးရှိနေကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစည်ရင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းဒီပါတီကြီးနှစ်ခုအနေနဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရဖို့အခြေအနေမရှိဘူးလို့တုံ့သက်ကြောင်းဦးခင်မောင်ဆွေကပြောပါတယ
်။အခုကတော့ဗျာဒီပါတီကမင်းဆိုင်နိုင်ငံအလားလာမရှိပါဘူး။အဲ့တော့ဒီကနေ့ကြီးရဲ့ကျောင်းလူကျောင်းဆိုင်ပြည်ပါတီနဲ့ NLD ပါတီပေါ့။ဒီပါတီကခုပါလေသူတို့တစ်ခင်အောက်လို့ဆိုတော့ရင်းရကြပါပါလေ။သူတို့တွေကဒီမောင်းပုံစံလေးကြီးရပါလေ
။2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်လောင်းတွေရဲ့စီးရင်တွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့တွေကဩဂုတ်လ18ရက်နေ့ကနေ28ရက်နေ့အထိစစ်ဆေးပြီးတဲ့နောက်အတည်ပြုစည်းမျဉ်းတွေကိုကြေညာမှာဖြစ်ပါရဲ့ရှင်